ဦးညာရင်ခမဒီပြီးခဲ့တဲ့ရက်ပိုင်းနိုင်ငံတော်သမ္မတပြောခဲ့တဲ့စကားရယ် KNU ခေါင်းဆောင်ပိုင်းပြောကြားချက်နဲ့မနေ့ကမြန်မာနိုင်ငံရေးစင်တာမှာဟောပြောသူတွေရဲ့စကားကိုကြည့်တဲ့အခါမှာဖွဲ့စည်းအုပ်ချုပ်ပုံပြင်ဆင်ရေးကိုအပြစ်ခရာဆိုင်ရေးအပီပေါ်ပေါက်လာမဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာပြောဆိုကြပါဆိုတဲ့အတိတ်ပဲပေါက်နေတယ်ခမ။အဲ့တော့လက်ရှိမှာလည်းလွှတ်တော်ကဖွဲ့စည်းပုံပြင်ဆင်ရေးကော်မတီဖွဲ့ပြီးဆောင်ရွက်နေတယ်ဆိုတော့အခြေအနေကိုဘယ်လိုသုံးသပ်မလဲခမ။
ကြာအချင်းဒီကိုဒီမဲ့တက်တဲ့ရှုပ်ထွေးအောင်လုပ်တာပဲလို့တော့ကျွန်တော်ကယူဆတယ်။ဘာလို့လဲဆိုတော့အစတည်းကဒီဖွဲ့စည်းပုံကိုအခြေခံဥပဒေနဲ့ကတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ကဘယ်လိုနည်းနဲ့မှအပြည့်အခက်ရစေပေါ့ငိမ့်ငိမ့်ရေပေါ့ဗျာ။အခြေခံဥပဒေကဘယ်လိုနည်းနဲ့မှငိမ့်ငိမ့်ရမရနိုင်ဘူးဆိုတဲ့ဥစ္စာကိုအကုန်လုံးကတည်နေတာပဲ။တည်နေလို့လည်းဒီတိုင်းပြည်အတွက်ဟာလားဒီဥပဒေကိုပြင်ရခြင်းဖြစ်ပါတယ်။ကိုကျိုးအတွက်ပြင်တဲ့အနေအထားမျိုးမဟုတ်ပါဘူး။ဒါကအလုံးနဲ့တည်ပြီးသားပါ။အခုကဘယ်လိုဖြစ်လဲဆိုတော့ဒီလောက်ဟိုတိုင်းပြည်ကိုအကျိုးမပြုတဲ့ဥပဒေဆိုတဲ့ဥစ္စာကျွန်တော်တို့အမြင်ကမြန်မြန်ပြင်မှပဲတိုင်းပြည်ကိုမြန်မြန်အကျိုးပြုမယ်ဟလားနောက်တစ်ခုကဒီတမရကလည်းတိုင်းသားဟိုငင်းငယ်လှုပ်ပြီးတော့မှပဲဥပဒေကိုပြင်မှဆိုတာဒါလည်းမဟုတ်သေးဘူးပြငင်းငယ်ကြီးကလည်းဘလို့နှီးမှလည်းရနိုင်မှလည်းမဟုတ်ဘူးအဲ့တော့သူကသူ process နဲ့သူကသူသွားတာကောင်းပါလေသူတို့ငင်းငယ်ကြီးကလည်းငင်းငယ်တက်နေတဲ့မြောက်ညှိတာအခြေခံဥပဒေကလည်းအခြေခံဥပဒေပြင်ဖို့တော့ဒါလုပ်ရမှာပဲနောက်တစ်ခုကဒီ PNU ပြောတဲ့စကားကတော့ကျွန်တော်တို့အနေနဲ့ကတော့လက်မခံနိုင်ဘူးပြသူကဟိုသမရာကိုနောက်တမ်းတက်ကိုသမရာဆက်လုပ်ပါအောင်လို့ဘာလို့ညာလို့ဆိုတာငငယ်ကြီးမှ6ပြီးပြောတာလဲလက်မကောင်ဘူးပြောက်ပြီးပြောတာလဲလက်မကောင
်ဟုတ်ကဲ့
နောက်တစ်ချက်ကဒီကိုမင်းစုံပြောတဲ့ဟာတွေကလည်းတို့ဒီအုပ်ချုပ်ရေးတပ်ဖွဲ့လုံးရဲ့လေဆန်တိုင်းမှာပဲဒီပုတ်ရဲရောက်လို့ဒီပဲပဲဖြစ်တယ်လို့ပဲကျွန်တော်တို့ကယူဆပါတယ်နောက်တစ်ခုကဒီငငယ်ကြီးကသူကအတုံးစိတ်ဒီဟာတော်တော်ကိုများနေပြီငငယ်ကြီးနဲ့ပတ်သက်ပြီးတော့
ဖွဲ့စည်းပုံပြင်ဆင်ရေးကိုကြံ့ခိုင်ဖွံ့ဖြိုးခေါင်းဆောင်တချို့နဲ့ဒီလွှတ်တော်ထဲမှာရှိတဲ့နာယကသူကဥချွေမှအပါဝင်ပေါ့ဗျာပြင်ဆင်ဖို့လိုတယ်လို့ပြောနိုင်ရှိတယ်အဲ့ဒါရောဘယ်လိုမြင်လဲခင်ဗ
ျကျွန်တော်ကတော့ကြံ့ခိုင်ဖွံ့ဖြိုးရေးဘက်ကတချို့ပြောတဲ့ဥစ္စာတွေကတခါကြလို့ရှိလို့ရှင်တို့ကအခုတမျိုးပြောရင်မယ်နောက်တစ်ခါကျရင်တမျိုးပြောရင်ပြောတာဗျာဟိုနိုင်ငံရေးလှုပ်တဲ့ဆိုတဲ့ဥစ္စာကတော့ကျွန်တော်တို့ကစကားကိုလည်းမှန်မှန်ပြောစီခြင်းနဲ့အလုပ်ကိုလည်းမှန်မှန်လုပ်စီခြင်းနဲ့ယူသားတဲ့နိုင်ငံရေးအစိမ့်တဲ့နိုင်ငံရေးပေါ့ဗျာအဲ့လိုဖြစ်စီခြင်းနဲ့အဲ့ဇလုံးမှာဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဦးသေးဦးပြန်ရှင်းရတဲ့ဥစ္စာကြည့်ပါဟုတ်ကဲ့ဇလုံးမကဘယ်လိုလဲဆိုတော့ဗျာအဲဖျားလူမယ်ဆိုပြီးတော့တို့လူတွေကိုခေါ်ပြီးတော့မှအဲဆိုင်းဘုတ်တွေကင်ခိုင်းပြီးတော့အချိန်ဥပဒေမပြင်ဆင်ရေးအတွက်တို့ဘာလို့ညာတို့အဲ့ဒါကိုလောက်တာလေလူကြီးရဟိုသာထောင်ထဲချပြီးတော့တက်ပါတယ်ဆိုပြီးတော့မနေ့တနေ့ကပေါ့ဗျာအဲ့ဒါဦးသေးဦးကတော့ဘဟုကခိုင်းတာမဟုတ်ပါဘူးဆိုပြီးတော့ပြောတာပဲဘဟုကမခိုင်းမနဲ့အောက်ချီကလောက်တယ်ဆိုလို့ရှိရင်ဘဟုကပြင်းပြင်းထန်ထန်အပြစ်ပေးရမှာပေါ့ဗျာဒါကဟို policy ဘိုင်းမယ်ဥစားယူအခုပြောနေတဲ့ပုံစံတွေကကျွန်တော်တို့ကဟိုသင်ခန်းစာကြီးကလည်းတည်တည်ရခဲ့တဲ့ခါကျတော့လက်ရှိအရှိန်ရနေတဲ့436လက်မှတ်ထိုးပွဲကိုအရှိန်ပြတ်သွားအောင်လုပ်တယ်လို့ပဲကျွန်တော်ယူဆတယ်ဗျာ
။ဟုတ်ကဲ့အဲ့ဒါဆိုရင်ရှေ့လာမဲ့လတွေအတွင်းပေါ့ဗျာ။အစိုးရနဲ့ NLD ကြားထဲမှာပိုပြီးတင်းမာမှုတွေပေါ်လာနိုင်မလား
။အဲဖြစ်နိုင်တယ်ဗျာ။ဟိုဒီဥစ္စာကတော့တမင်ဟိုဥစ္စာရှုပ်ထွေးအောင်တော့ဟိုလုံးမဲ့အနေထားတွေဖြစ်နေတာပဲ။အခုလည်းကြည့်ပါလား။အခြေခံဥပဒေကိစ္စတဲ့ကိုအခုကဘာလုံးနေလဲဆိုတော့ PR ကိစ္စကိုတခါထပ်ပြီးတော့တခါဟိုနေ့နေရာတင်းနေပြန်ပြီ။မရနိုင်မှန်းသိတဲ့လူတွေကအမနိုင်မှန်းတည်တော်နေရာရအောင်ဆိုပြီးတော့မဲချိုးနေပဲဟလာလွတ်တော်တက်လို့ရအောင်ဆိုပြီးတော့လုံနေတာပါဒီကတန်းကြတဲ့ခါကျတော့ပြရာဆိုတာအတိုင်းပြည်တွေအကျုံမပြုဘူးချုပ်ထွေးမှုတွေဖြစ်စီတယ်ဆိုတာလည်းအကုန်လုံးကပြောနေကြတာပဲနောက်တခြားရှိပါရှိတဲ့နိုင်ငံတွေပြရာချင်းလုံးခဲ့တဲ့နိုင်ငံတွေမှာလည်းဘယ်လိုတွေခက်ခဲတွေရှိတယ်ဆိုတာဘယ်လိုတွေချုပ်ထွေးတွေရှိတယ်ဆိုတာလည်းပြောတာပဲပြောပြီးမယ်လည်းအခုကဘယ်လိုဖြစ်လဲဆိုတော့ဒီအတ္တတွေကြီးပြီးတော့ဟိုလွတ်တော်ကိုယ်စားလှယ်ကိုဖြစ်ရေးအတွက်ပဲဒီကိုးဆိုင်ပြီးတော့အခုကလှုပ်လာတယ်ဗျနောက်ပြီးတော့ဒီဂျပန်ရွေးကောက်ပွဲနဲ့ပတ်သက်လို့လည်းအခုအချိန်ဒီရွေးကောက်ပွဲကော်မရှင်ကတိတိကျကျဒီပညာချက်တွေဘာတွေမထွက်လာသေးတဲ့ခါကြတော့အဲ့ဒါတွေကလည်းခက်ခဲတွေအများကြီးဖြစ်စီရယ်ဗျာ